မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေကိုလူမျိုးရေးတပ်ဖွဲ့တွေနှိမ်နင်းရမှာကလေးငယ်တွေပါထိခိုက်ဒိဆုံးနေတဲ့ပေါ်ကုလသမဂ္ဂကထပ်မံတတိပေးလိုက်ပါတယ်ဆန္ဒပြဝင်မှာကလေးတွေပေါ်လူမျိုးရေးတပ်ဖွဲ့တွေအင်အားအလုံးအကျုံအသုံးပြုနေတဲ့ပေါ်ကလေးငယ်များရေးဖို့ရမငွေဖွဲ့ UNICEF အနေနဲ့အလွန်အမင်းစိုးရင်ကြောင့်ဘူရူနီကထပ်မံပြောဆိုနေတာပါပြီးခဲ့တဲ့တင်းလာနေတုန်းကကချင်ပြည်နယ်မြစ်ချိနားမြို့မှာလူမျိုးရေးတပ်ဖွဲ့တွေလက်ချက်ကြောင့်ကလေးငယ်တူအပြည့်အစုံတရားရခဲ့တယ်လို့ငါးနှစ်ရွယ်ကလေးငယ်တူကလည်းဈေးကွက်နဲ့ပြစ်ခတ်ခံခဲ့ရကြောင်းတရားအပြည့်အစုံရရှိခဲ့တယ်လို့လည်းပြောဆိုထားပါရဲ့ပြီးခဲ့တဲ့ဆင်းရဲမှာတော့လည်းမန္တလေးမြို့မှာလူမျိုးရေးတပ်ဖွဲ့ရဲ့လက်ချက်နဲ့ကလေးတူပြေဆုံးခဲ့တာပါလူမျိုးရေးတပ်ဖွဲ့အနေနဲ့ကလေးငယ်တွေနဲ့လူငယ်တွေကိုကောက်ွယ်ဆောက်ရှောက်ဖို့နဲ့အကြမ်းတမှုကိုရှောင်ရှင်ပြီးထိမ့်နေတင်းနေဆောင်ရွက်ဖို့လည်းတောင်းဆိုထားပါရဲ့ကလေးတငယ်ခွင့်ရင်းများဆိုင်ရာကုလသမဂ္ဂသဘောတူညီချက်စာချုပ် CRC နဲ့2019ခုနှစ်မြန်မာနိုင်ငံကလေးတငယ်ခွင့်ရင်းများဆိုင်ရာဥပဒေအရအနှင်းထားတဲ့ခွင့်ရင်းတွေအားလုံးကိုတာဝန်ရှိသူတွေစောင့်သိလိုက်နာဖို့လည်းထပ်မံတတိပေးထားပါရဲ့မြန်မာနိုင်ငံမှာဒီလဆန်းကပဲအရသာဆွေးရောက်ကိုဖိရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့ပေါ်နိုင်ငံအဝန်ကဲ့ကွက်ဆန္ဒပြဝဲပေါ်ပေါက်နေပြီးဆန္ဒပြလူရှာမှုတွေကိုလည်းအာဏာပိုင်တွေအင်အားသုံးပြုတ်ခွင့်မှုတွေကြောင့်ထိခိုက်ဒိဆုံးမှုတွေလည်းရှိနေပါတယ်